This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးရောကနေကင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်အခုချိန်ကစပြီးဇူလိုင်လ23ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောင်းထုတ်ချက်ကိုမေဦးအလင်ကာမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်တောင်တင်းကြီးမြို့တင်လမ်းပိုင်းတနေရာမှာစစ်ကောင်စီရရှိသူအားဖမ်းဆီးရမိခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်မကွေတိုင်းတောင်တင်းကြီးမြို့တင်လမ်းပိုင်းတနေရာမှာအင်စီကားတစီအားရှောင်းတခင်စစ်စီရင်စစ်ကောင်စီရရှိသူကိုဖမ်းဆီးရမိခဲ့တယ်လို့ပေတနိုးပြည်သူ့ကာကွယ်တပ်မတော်တရင်3ကသတင်းထုတ်ပြန်ထားပါတယ်။၎င်းရရှိမှာမြဝတီအမှတ် 1018 နေကြားဆောင်တမမြကြီးနားခလာရ29တက်ကိုပြောင်းရွှေ့ရမယ်ဘူကြီးနိုင်သူရဆိုသူဖြစ်ပြီးမန္တလေးမှမြကြီးနားကိုလေရင်နဲ့သွားဖို့ရောက်ရှိလာတာဖြစ်တယ်လို့သိရှိရပါတယ်။၎င်းစစ်တုံးပန်းဟာလုံခြုံရေးတာဝန်ကျရဲဘော်အားအပေါ်သွားခြင်းနဲ့ဟုဆိုတာကြောင့်ထိတ်တုံးမှဖြုတ်ပြီးလိုက်ပို့ရမှာတရွေးနဲ့ထွေချင်းတက်ပစ်ချင်းတက်ပစ်လိုက်ဟုဆိုကလက်ထိတ်ခက်လျက်နှစ်ပန်းလုံးချင်းတနက်လူချင်းတို့ကိုပြုတ်လုခံခဲ့ရတာကြောင့်မဖြစ်မနေပြစ်ခတ်ရှင်းလင်းခဲ့ရတယ်လို့ဆိုပါတယ်။ပိတ်တနိုးပြည်သူကာကွယ်ရေးတပ်မတော်အနေနဲ့ဖမ်းဆီးကန်စစ်တုံးပန်းများကိုအသက်အန္တရာယ်လုံးဝမထိခိုက်ဖို့တာဝန်ယူမှာဖြစ်ပြီး NUG မှာထုတ်ပြန်ထားတဲ့စစ်တုံးပန်းဥပဒေအားအပြည့်အဝလိုက်နာကကူညီဆောင်ရွက်ပေးသွားမှာဖြစ်တယ်လို့အသိပေးထားပါတယ်။ဒါကြောင့်နောက်နောက်စစ်ကောင်စီအရာရှိအရာခံများအနေနဲ့တော်လိုင်းတပ်ဖွဲ့များထံဖမ်းဆီးခံခဲ့ရပါကမြေတီအကြောင်းပြချက်နဲ့မှပြန်လည်ခုခံခြင်းမပြုကြဘူးသတိပေးထားပါတယ်ခင်ဗျာဆလဘီကြောက်ဖြူမှာစစ်ကောင်စီရဲ့ပုံကျဲတိုက်ခိုက်မှုကြောင့်ဆရာတော်ကြီးတပါးတန်ရာရရှိခဲ့တဲ့တရင်ကိုတင်ပြပေးကြပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကြောက်ပြောက်ရွာမှာစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာကြောင့်ဆရာတော်ကြီးတပါးတန်ရာရရှိခဲ့တယ်လို့ American Prince Media ကဖော်ပြထားပါတယ်။ဇူလိုင်လ22ရက်နေ့မနက်12:10မိနစ်အချိန်မှာကြောက်ပြောက်ရွာဖုန်ကြီးကျောင်းကိုစစ်ကောင်စီက Jet Fighter တစ်စီးနဲ့ပုံနှလုံးကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ပုံသီးကြောက်ပောက်ကွဲမှုကြောင့်ကျောင်းမှာတရင်သုံးနေတဲ့ဆိုင်ချောင်းရွာကျောင်းတိုင်ဆရာတော်ကြီးအရှင်အာစိန်နာအသက်63နှစ်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်ဖျားကျောင်းဆောင်ခန်းမတစ်ခုလုံးပြိုကျပျက်စီးခဲ့ပြီးကျောင်းဝင်အတွင်းကဓမ္မယုံနဲ့တိမ်တို့လည်းပျက်စီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဆလဘီစစ်ကောင်စီကကော့ဂရိတ်ထိတလဲအထက်တန်းကျောင်းကိုဘုံကျဲတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။ကင်းအမျိုးသားစီယုံ KNU ကော့တူးလီအုပ်ချုပ်မှုနယ်မြေဒူပလာခိုင်ကော့ဂရိတ်မြို့နယ်မော်ခီကြီးကအုပ်စုထိတလဲအထက်တန်းကျောင်းကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ KNU ကသတင်းထုတ်ပြန်ထားပါရစေ။ဇူလိုင်လ23ရက်နေ့နေ့လယ်7:48မိနစ်မှာထိတလဲအထက်တန်းကျောင်းကိုလေကျောင်းကနေဘုံတလုံးကျဲချတိုက်ခိုက်ခဲ့တယ်လို့ဆိုပါရစေ။အဆိုပါပုံကျဲတိုက်ခိုက်မှုကြောင့်ကျောင်းဆောက်အုံများအားကစားခန်းမှအိမ်သာနေကျောင်းစည်းဆိုင်ငယ်များထိခိုက်ပျက်စီးခဲ့ရတဲ့အပြင်ကျောင်းအနီးကလူနေအိမ်နှလုံးလေးထိခိုက်ပျက်စီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာဆလဘီချောင်းဦးထွေဦးယုံမှလက်နေကြီးရန်တန်ပစ်ခတ်လို့ကလေးငယ်တူဦးတိတ်ဆုံးခဲ့ပြီးကလေးငယ်တူဦးဒဏ်ရာရရှိခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါတယ် ဇွန်လ22ရက်နေ့မနက်09:30မိနစ်ခန့်မှာချောင်းဦးမြို့ပေါ်ထွေအုပ်ရုံစစ်ကောင်စီတပ်မှလက်နက်ကြီးများနဲ့ရန်တမ်းပစ်ခတ်မှုကြောင့်မှန်ချိုကျေးရွာထိပ်ကြားရောက်ပောက်ကွဲခဲ့ကြောင်းလျှက်စီးတပ်ခွဲမုံရခိုင်အမှတ်စနစ်တရင်တပ်ခွဲ3မှသတင်းထုတ်ပြန်ထားပါတယ်။လက်နက်ကြီးပောက်ကွဲမှုကြောင့်ဈေးဝယ်သွားတဲ့14နှစ်အရွယ်ကလေးငယ်တဦးလက်မောင်းဒဏ်ရာရရှိခဲ့ပြီးရှင်းနေရွယ်ကလေးငယ်တူနေရာမှာပင်ပွဲချင်းပြီးတိတ်ဆုံးသွားတယ်လို့သိရှိရပါတယ်။ရှင်းနေရွယ်ကလေးငယ်ဟာအเจ้าကပြန်လာစဉ်လက်နဲ့ကြီးကြတာကြောင့်သူ့ခါကြောကိုလက်နဲ့ကြီးစားကတဲထိုးပတ်ဝင်သွားပြီးဟိုဘက်ဒီဘက်ပေါက်ထွက်ကတိတ်ဆုံးသွားတာဖြစ်တယ်လို့သိရှိရပါတယ်။ဆလဘီအုတ်ဖို့ဂျိုဂိုးပင်ရွာထိပ်မှာအင်အားတရာခန့်ပါစစ်ကောင်စီစစ်ကြောင်းအားတိုက်ခိုက်ခဲ့ပြီး၅ဦးသေဆုံးခဲ့ကပြည်သူ၅ဦးအားလူသားတိုင်းအဖြစ်ဖမ်းဆီးသွားခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။ဇူလိုင်လ20ရက်နေ့မနေ့10နာရီခန့်မှာပဲခူးတိုင်းအုတ်ဖို့မြို့နယ်ဂျိုဂိုးပင်ရွာထိပ်မှာအင်အားတရာခန့်ပါစစ်ကောင်စီစစ်ကြောင်းအားတရားဝတီခရိုင်တရင်3800နှင့်တက်ခွဲ6 Black Dragon GBK PDF ရဲဘော်များကစောင့်ကြိုတိုက်ခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဆိုပါစောင့်ကြိုတိုက်ခိုက်မှုအတွင်းလက်နက်ကြီးလက်နက်ငယ်များနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြပြီးစစ်ကောင်စီဘက်မှ၅ဦးနေရာမှာပင်တိုက်ဆုံခဲ့က၃ဦးဒဏ်ရာရရှိသွားခဲ့ပြီးအထိနာသွားတဲ့စစ်ကောင်စီမှဒေသခံပြည်သူ၅ဦးကိုလူသားတိုင်းပြုလုပ်ရန်ဖမ်းဆီးထားတယ်လို့ဖော်ပြထားပါတယ်။လက်ရှိမှာစစ်ကောင်စီတပ်ဟာပြည်သူများအားလူသားတိုင်းအနေနဲ့ဖမ်းဆီးခြင်းများလုပ်ဆောင်နေတဲ့အတွက်ကြောင့်ပြည်သူများအနေဖြင့်၎င်းတို့နီးသွားလာနေထိုင်မှုများမပြုလုပ်ကြရန်နဲ့စစ်ကောင်စီတပ်များအားပြင်းပြင်းထန်ထန်တိုက်ခိုက်သွားမှာဖြစ်ကြောင်းအသိပေးထားပါရခင်ဗျာ။တနင်္လာနေ့နဲ့မင်းကုန်းဒေသတို့မှာစစ်ကောင်စီတပ်သား12ဦးအလင်းဝင်လာခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါရစေ။တနင်္လာဤတိုင်းတနင်္လာဤမြို့နယ်မှာစစ်ကောင်စီတပ်သား9ဦးနဲ့သခိုင်းတိုင်းမင်းကုန်းဒေသမှာစစ်မှုထမ်းတပ်သား3ဦးအသီးသီးအလင်းဝင်လာကြကြောင်းတဲ့ရင်ထုတ်ပြန်ချက်တွေအရသိရှိရပါရစေ။တနင်္လာဤမြို့နယ်မြိတ်မောတောင်အာချလမ်းမကြီးဘေးကတိန်ခွန်းကျေးရွာမှာတိုက်ပွဲဖြစ်ပွားနေတဲ့တပတ်တွင်စစ်ကောင်စီတပ်သား9ဦးဟာ KNU တပ်မှလေထံလက်နက်နဲ့အလင်းဝင်လာတယ်လို့ကုတောင်းတမန်ထူးစစ်ကြောင်းကထုတ်ပြန်ထားပါတယ်။အလင်းဝင်လာတဲ့စစ်ကောင်စီတပ်သား9ဦးဟာ MA1 တနက်၄လက် MA11 တနက်၁လက် G-Box 15ခုဆက်ဆက်ပစ္စည်းများကိုပါတပါးရေးယူဆောင်လာတာကြောင့် KNU တပ်မှလေတရင်စတိရင်းမှုကငွေကျပ်330စီချင်းမြင့်ပေးခဲ့တယ်လို့သိရှိရပါတယ်။အလားတူမင်းကုန်းဒေသကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့မှအာရမပေါ်တာဆွေစစ်မှုထမ်းစုဆောင်ခံရသူ3ဦးလက်နက်တလက်နဲ့အလင်းဝင်လာခဲ့တယ်လို့ယူနီကွန်းပျောက်ကြားတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။စစ်မှုထမ်းတပ်သားတများအနေနဲ့ကြောက်ရွံ့ပြီးမထွက်ပြေးပါကတိုက်ပွဲများအတွင်အသက်ဆုံးရှုံးနိုင်ကအခြေအနေပြေးပါကလက်နက်ပါယူဆောင်ပြီးလွတ်မြောက်အောင်ထွက်ပြေးကြဖို့တိုက်တွန်းထားပါတယ်။တော်လိုင်းတပ်ဖွဲ့များအနေနဲ့ပပောင်းခိုလုံလာသူများကိုဘေးကင်းလုံခြုံစွာစောင့်ရှောက်ထားပြီးမိမိတို့ဆန္ဒရှိတဲ့အတိုင်းလွတ်မြောက်နေပြည်ကိုပို့ဆောင်ပေးသွားမယ်လို့အသိပေးထားပါရခင်ဗျာ။ယခုပတ်တွင်အလင်းဝင်လက်နက်ချစစ်တုံးမှန်းဖြင့်ဖမ်းဆီးခံခဲ့ရတဲ့စစ်ကောင်စီတပ်ဖွဲ့ဝင်42ဦးထိရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။2025ခုနှစ်ဇူလိုင်လဒုတိယပတ်အတွင်းအလင်းဝင်လက်နက်ချစစ်တုံးပန်းဖြင့်ဖမ်းဆီးခံခဲ့ရတဲ့စစ်သားရဲနဲ့ပြည်သူစစ်42ဦးထိရှိခဲ့တယ်လို့စကားဆာရဲ့ပြေဟ project ယခုတစ်ပတ်မှာဖော်ပြထားပါတယ်။ယခုပတ်အတွင်းစစ်သား18ဦးရဲ2ဦးနဲ့ပြည်သူစစ်2ဦးစုစုပေါင်း19ဦးအလင်းဝင်လာခဲ့ပြီးအလင်းဝင်စစ်သားများအနက်4ဦးဟာစစ်မှုထမ်းတနန်းစင်တပ်သားတင်များဖြစ်တယ်လို့ဆိုပါတယ်။ဒါ့အပြင်စစ်သား22ဦးပြည်သူစစ်2ဦးစုစုပေါင်း23ဦးစစ်တုံးမှန်းဖြင့်ဖမ်းဆီးခံခဲ့ရပြီး၎င်းတို့ကဲက2ဦးဟာစစ်မှုထမ်းတင်နန်းစင်တပ်သားတင်များဖြစ်တယ်လို့သိရှိရပါတယ်။ပြည်သူ့ဗန်နိုင်ကကြောက်ယူထားတဲ့မှတ်တမ်းများအရ2025ခုနှစ်ဇန်နဝါရီလမှယခုဇွန်လဒုတိယပတ်အထိအလင်းဝင်လက်နက်ချစစ်တုံးမှန်းစုစုပေါင်း1643ဦးထိရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စစ်ရေးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောင်မင်းစစ်သွေးခါရှယ်တို့ကပြပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးလင်ငါပ
ါရေဒီယိုအန်ယူဂျီမှာဆက်လက်တင်ပြနေပါတယ်အခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့မင်းဦးမှဖတ်ကြားတင်ပြมาဖြစ်ပါတယ်ရှင
်ရေဒီယိုအန်ယူဂျီသောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရခင်ဗျာကျွန်တော်ကတော့မင်းယူပါ ပထမဆုံးတဲ့အနေဖြင့်ဒဂုံတက္ကသိုလ်ကျောင်းသားများတမကဤဗဟုအလုံးမှုဆောင်အဖွဲ့ဝင်ဟောင်းမဲဝီရီအောင်ကြဆုံးခြင်းအတွက်ဝန်내ကျောင်းတဝင်လွာ NUG ပညာရေးဝန်ကြီးဌာနပေးပို့တဲ့သတင်းကိုတင်ပြပေးပါမယ်။မြို့သားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာနသည်မဲဝီရီအောင်အားအာဇာနည်သူရဲကောင်းတဦးအဖြစ်အသိမှတ်ပြုပြီးမိသားစုနှင့်ထက်တူဒဂုံတက္ကသိုလ်ဂျာကာလာတက္ကသိုလ်အုပ်ချုပ်ရေးကောင်စီတို့နှင့်ထက်တူကြေကွဲဝန်내ရကြောင်းတဝင်လွာပေးပို့ခဲ့ပါတယ်။ဒဂုံတက္ကသိုလ်ကျောင်းသားများတမကဤဗဟုအလုံးမှုဆောင်အဖွဲ့ဝင်တွဲဖက်အတွင်းရေးမှုအဖြစ်တာဝန်ယူဆောင်ရွက်ခဲ့သောမတ်ဝီရီအောင်သည်2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ဒဂုံတက္ကသိုလ်ကျောင်းသားများတမကနှင့်အတူစစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုများတွင်တက်တက်ကြွကြွပါဝင်လှုပ်ရှားခဲ့ပြီး2021ခုနှစ်စက်တင်ဘာလ14ရက်တွင်ဒဂုံတက္ကသိုလ်ကျောင်းသားများတမကရဲဘော်5ဦးနှင့်အတူစစ်တပ်၏မတရားဖမ်းဆီးခြင်းခံခဲ့ရတယ်လို့ဖော်ပြပါတယ်။စစ်ကြောရေးတွင်ပြင်းထန်စွာနှိပ်စက်ခံရပြီးပုံမှန်905ကကြီ၊ပုံမှန်52ကကြီဖြင့်စုစုပေါင်း1008နှစ်သတ်မှတ်ခံရပြီးဒိုင်ဦးအချင်းထောင်နှင့်အင်းစိန်အချင်းထောင်များအတွင်ဆိုးရွားသောအချင်းထောင်စနစ်များနှင့်စေကူတာမှုလုံလောက်စွာမရရှိဘဲဒဏ်ရာအခံများကြောင့်2025ခုနှစ်ဇူလိုင်လ20ရက်နေ့နနက်3နာရီတွင်အင်းစိန်အချင်းထောင်အတွင်း၌ကြာဆုံးခဲ့ရတယ်လို့ဖော်ပြပါတယ်။ဝန်ကြီးဌာနအနေဖြင့်မဲဝီရီအောင်ကဲ့သို့သောအာဇာနည်လူငယ်များနှင့်ခေတ်ဆက်ဆက်အာဏာရှင်ကိုအသက်ဘဝခန္ဓာများပေးဆက်၍တိုက်ပွဲဝင်နေကြသည့်တော်လှန်ပြည်သူများအားလေးစားဂုဏ်ပြုပြီးမြန်မာနိုင်ငံတွင်ကျောင်းသားများနှင့်ယဟန်ရှင်လူပြည်သူများကိုနီးမျိုးစုံဖြင့်နှိပ်စက်နေသည့်စစ်အာဏာရှင်စနစ်နှင့်အာဏာရှင်စနစ်များအပြီးတိုင်ချုပ်ငြင်းရေးနှင့်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကြီးပေါ်ထွန်းသည့်အထိတိုင်းသာပြည်သူတရက်လုံးနှင့်လက်တွဲ၍စတဲ့တဘူကျိုးပန်းတိုက်ပွဲဝင်သွားမည်ဖြစ်ကြောင်းဂရီးသစ္စာပြုအပ်တယ်လို့တဝန်လွှာမှဖော်ပြပါရှိပါရယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်စကိုင်းတိုင်းအတွင်းရှိပြည်သူ့ကာကွယ်ရေးအဖွဲ့ပကဖများအတွက် MOD Verified NUG Pay အကောင့်များဖွင့်လှစ်ပေးထားတဲ့သတင်းကိုတင်ပြပေးပါမယ်။မြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနသည်ပြည်သူလူထုများလုံခြုံစိတ်ချစွာဖြင့်စကိုင်းတိုင်းအတွင်းရှိပြည်သူ့ကာကွယ်ရေးအဖွဲ့ပကဖမြို့နယ်ခရိုင်တိုင်းအဖွဲ့များကိုထောက်ပံ့ပို့ဆောင်နိုင်ရန် NUG Pay Team ဖြင့်ပူးပေါင်း၍ဖွင့်လှစ်ပေးထားပြီးဖြစ်တယ်လို့ဇူလိုင်လ22ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖမြို့နယ်ခရိုင်တိုင်းများ၏တရားဝင် NUG Pay Wallet တွင်သက်ဆိုင်ရာမြို့နယ်ခရိုင်တိုင်းကုန်းနှင့်အတူကာကွယ်ရေးဝန်ကြီးဌာန MOD Verified Aid.MOD extension ပါဝင်မည်ဖြစ်ကြောင်းသိရပါတယ်။စကိုင်းတိုင်းပကဖအဖွဲ့ထံထောက်ပို့မည်ဆိုပါက sgg.mod.nugpay.app ကိုထောက်ပို့နိုင်မည်ဖြစ်ကာယခုအကောင့်များကိုစကိုင်းတိုင်းအတွင်းရှိမြို့နယ်ခရိုင်တိုင်းပကဖများအတွက်သာထုတ်ပေးထားခြင်းဖြစ်ပြီးအခြားတိုင်းနှင့်ပြည်နယ်များကိုထုတ်ပြီးပါကထပ်မံကြေညာမည်ဖြစ်ကြောင်းအသိပေးထားပါတယ်။မြို့သားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနကဖွင့်လှစ်ပေးထားသည့်သက်ဆိုင်ရာပကဖများ၏တရားဝင် NUG Pay Wallet ကိုသာလုံခြုံဘေးကင်းစွာဖြင့်ထောက်ပို့ပြုလုပ်ပေးပါရန်နှင့်အခြားသောလူပုဂ္ဂိုလ်အကောင့်များသို့လွှဲပြောင်းခြင်းမပြုပါရန်တိုက်တွန်းနှိုးဆော်ထားပါရခင်ဗျာ။ဆလဘီမြန်မာနိုင်ငံမှကြားဖြန့်ကုမ္ပဏီများသည်ထိုင်းအနာပိုင်များ၏အင်တာနက်ဖြတ်တောက်မှုကိုရှောင်လွှဲရန် Starlink အသုံးပြုတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှကြားဖြန့်လုပ်ကိုင်နေသူများသည်ထိုင်းအနာပိုင်များကကန့်သက်ထားသည့်အင်တာနက်ဖြတ်တောက်မှုများကိုရှောင်လွှဲရန် Elon Musk ၏ Starlink ဂျိုဒုအင်တာနက်ကိုအသုံးပြုနေကြောင်းထိုင်းသတင်းများမှဖော်ပြထားပါသည်။ Starlink စက်ပစ္စည်းများ၏တည်ယူရလွယ်ကူမှုသည်၎င်းတို့ကိုလျှို့ဝှက်တည်ယူရန်လွယ်ကူစေပြီးလိမ့်လည်လှည့်ပြားမှုလုပ်ငန်းများကိုတားဆီးရန်ထိုင်းအာဏာပိုင်များ၏အင်တာနက်ကြိုးများဖြတ်တောက်မှုကိုထိရောက်မှုမရှိစေခဲ့တာကြောင့်အာဏာပိုင်များသည် Starlink ၏ဝန်ဆောင်မှုကိုပိတ်ပင်ရန်ပူးပေါင်းဆောင်ရွက်မှုရယူရန်ကြိုးပမ်းနေတယ်လို့ဆိုထားပါတယ်။အပြည်ပြည်ဆိုင်ရာတရားမျှတမှု Mission IJME အချက်လက်များအရမြောက်ရီနှင့်အနီးဝန်းကျင်ရှိရာဇဝတ်မှုဆိုင်ရာအဓိကနေရာရှိခုတွင်2025ခုနှစ်ဧပြီလတွင် Starlink ချိတ်ဆက်မှု2492ခုရှိခဲ့ပြီး၎င်းသည်ထိုင်းနိုင်ငံ၏ Internet Portal ပိတ်ပင်မှုအပြည့်အဝမစတင်မီ2024ခုနှစ်ဧပြီလကထက်နှစ်ဆထပ်မကတိုးမြင့်လာခြင်းဖြစ်တယ်လို့ထောက်ပြထားပါဗျ။2025ခုနှစ် Google Earth ပုံရိပ်များတွင်လည်းရာဇဝတ်ဂိုင်းများ၏အဆောက်အအုံများပေါ်တွင် Starlink ပုံစံများထင်ရှားစွာတွေ့ရပြီးယခင်နှစ်ကဤသို့သောတိဆောက်ပုံများလုံးဝမရှိခဲ့ဘူးလို့ဖော်ပြထားပါဗျခင်ဗျာ။ဆလဘီထိုင်းနိုင်ငံတွင်အကြမ်းဖက်စစ်တပ်၏ကာမီကာဇီဒရုန်းပျက်ကျတဲ့သတင်းကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံတပ်ခရိုင်ဘန်ခွန်မဲဝေကျေးရွာအနီးတောအုပ်ထဲတွင်ဇူလိုင်22ရက်နနက်ပိုင်းကမြန်မာစစ်တပ်ပိုင်ကာမီကာဇီအသေးခံဒရုန်းတစ်စီးပျက်ကျခဲ့ကြောင်းထိုင်းသတင်းဌာနများကဖော်ပြထားပါတယ်။အဆိုပါဒရုန်းသည် ရ ရရှားထုတ်ရှာဟတ်ဒရုန်းဤပုံစံကွဲတစ်မျိုးဖြစ်နိုင်ပြီးကရင်မျိုးသားအစည်းအရုံး KNU ဤတပ်မဟာခွန်ဌာနချုပ်ကိုတိုက်ခတ်ရန်ပြန်တန်းလာစဉ်ထိန်းချုပ်မှုလွတ်ထွက်ကာထိုင်းနယ်မြေအတွင်ပြတ်ကျခဲ့ခြင်းဖြစ်နိုင်သည်ဟုထိုင်းသတင်းများကသုံးသပ်ထားပါသည်ပြတ်ကျသည့်ဒရုန်းတွင်ဓာတ်ငွေစီလင်ဒါတက်ဆင်ထားပြီးမြန်မာစစ်တပ်ကKNU အခြေစိုက်စခန်းများကိုတိုက်ခိုက်ရာတွင်အသုံးပြုသည့်ဒရုန်းများနှင့်ဆင်တူပြီးထိုင်းစစ်တပ်ကဒရုန်းအားတည်ဆောင်ကာစစ်ဆေးမှုများပြုလုပ်နေတယ်လို့ဖော်ပြထားပါတယ်။လူအခွင့်ရေးချိုးဖောက်မှုနှင့်ဆေးရသွေးမှုများကိုစုံစမ်းနေသည့် TNISO အဖွဲ့ကမြန်မာစစ်တပ်ကရုရှားထုတ်ရှာဟတ်ဒရုန်းများကိုတိုက်ရိုက်ဝယ်ယူအသုံးပြုနေခြင်းဖြစ်နိုင်သည်ဤဒရုန်းများသည်ယူကရိန်းစစ်မြေပြင်တွင်အသုံးပြုနေသည့်အစင်းမြင့်အသေးခံဒရုန်းများနှင့်ဆင်တူပြီးတော်လိုင်းတပ်ဖွဲ့များအတွက်ချိန်ချောက်မှုဖြစ်ပေါ်စေနိုင်သည်ဟုပြောဆိုထားပါသည်ခမညာယခုနောက်ဆုံးသတင်းအနေဖြင့်အချင်းထောင်အတွင်အသက်သေဆုံးရမှုများထပ်မံမဖြစ်ပေါ်စေရေးအတွက် PPNM မှအသက်တွေကိုပိတ်မထားနှင့်ဖွင့်ပေးကမ်ပိန်းလှုပ်ရှားမှုပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်အချင်းထောင်အတွင်အသက်သေဆုံးရမှုများထပ်မံမဖြစ်ပေါ်စေရေးအတွက် PPNM မှဥဆောင်ပြုလုပ်လျက်ရှိသည့်အသက်တွေကိုပိတ်မထားနှင့်ဖွင့်ပေးလှုပ်ရှားတောင်းဆိုမှုကမ်ပိန်းတွင်ချမ်းမြသာစီမြို့နယ်အခြေခံပညာကျောင်းသားလူငယ်များအစည်းအရုံးအကလနှင့်မဟာမိတ်ကျောင်းသားသမဂ္ဂများမှပူးပေါင်းပါဝင်တောင်းဆိုခဲ့ကြတယ်လို့သိရပါတယ်။ထို့ကဲ့သို့တောင်းဆိုလှုပ်ရှားမှုကို2023ခုနှစ်ဒီဇင်ဘာလမှစ၍လစဉ်တောင်းဆိုခဲ့ကြပြီးအသက်တွေကိုပိတ်မထားနဲ့ဖွင့်ပေးရဲ့တောင်းဆိုချက်များအနေဖြင့်မိသားစုဝင်များပို့ဆောင်သည့်စေဝါများကိုအချင်းထောင်အာဏာပိုင်များအနေဖြင့်အပြည့်အဝလက်ခံပြီးအချင်းသားများထံအပြည့်အဝပို့ဆောင်ရန်အရေးပေါ်လူနာများနှင့်နာတာရှည်ဝေဒနာခံစားနေရသူများကိုအချိန်နှင့်တပြေးညီပြင်ပဆေးရုံများကိုပို့ဆောင်ပေးရန်ထောင်တွင်းကျန်းမာရေးဆောင်ရှောက်မှုနှင့်စေဝါများကိုလုံလောက်စွာထားရှိရန်အရေးပေါ်ဖြစ်နေစဉ်ငွေကြေးအခက်အခဲရှိနေသည့်အချင်းသားများအတွေ့ဖန်စီထိန်သိမ်းထားသူများမှကုန်ကြစည်များကိုပါအကုန်ကျခံရန်စတဲ့အချက်များပါဝင်တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီနဲ့ Cashel တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Video Energy ရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော်လန်ရေးကြပြာကိုနားဆင်ရမှာဖြစ်ပါတယ်။ကျော်မင်းထွန်းနယူးယောက်ရဲ့သွေးကြွေးမှာဆွေးနွေးသူပြည်သူရန်သူလို့အမည်ရတဲ့ကြပြာကိုလွတ်လပ်နေဦးကခန်းစားရွတ်ဖတ်ပြီးထားတာဖြစ်ပါတယ်ရှင်။
တွေးတွေးမှာဆွေးနွေးသူပြည်သူရန်သူချွေးတွေတရွှဲရွှဲသွေးတွေတရွှဲရွှဲအသည်မှာကဘာမကြည့်ဘူးလို့ရေးချစ်ပြီးဖတ်စစ်စစ်တက်အမြင့်ဖြတ်ဖို့တရစငါတို့တိုက်ပွဲဝင်နေတယ်စစ်ခွေးရဲ့ရာဇဝင်ဆိုးဟာကျိုးစင်ပေါ်ကဇေယတော့အယိုးမှာရှိတယ်စစ်ခွေးရဲ့ရာဇဝင်ကြောင်းဟာနေစီလာစီကိုဝန်လွယ်ထားတဲ့အမျိုးသမီးအလောင်းမှာရှိတယ်။ကျောင်းမှာမူလဒန်းဖတ်စာရွနေတော့ဘုံကျဲခံရလို့ပြာကျသွားတဲ့ကလေးတွေညီကြီးအောက်ကနေမေမေမေမေလို့လှမ်းခေါ်နေတယ်။ဖျားစင်ရှိမှဩဂါတရွနေတော့အိမ်မီးရှို့ခံရတဲ့အဖိုးဖွားတွေမိဘုံအောက်ကနေတားရီတားရီလို့လှမ်းခေါ်နေတယ်စစ်ကြောရေးမှာနှင်းဆဲခံရတဲ့အမာရွတ်ဆိုတာစိတ်အနာကျက်ပြီးပြန်ကောင်းမလာဘူးမိုင်းထီလို့တစ်ကနေပြတ်သွားတဲ့ခြိလက်ဆိုတာအကောင်းပကတိအစ်စ်ပြန်ထွက်မလာဘူးမိဘရှိမတိန်ကျင့်ခံရတဲ့မိန်းကလေးဟာဘယ်တော့မှအပြိုစစ်စစ်ပြန်ဖြစ်မလာဘူးစစ်စေးမင်းမြန်ရင်လက်လွန်သွားလို့ပါတဲ့တိန်တရာနဲ့အလောင်းလာမရွေးလို့ကောင်းမွန်စွာတင်းကြိုလိုက်ရပါတည်းတောက်ကွေးနေတဲ့တက်တန့်ကိုပြန်ဖြောင်းယူလို့မရကျိုးသွားတဲ့ငှက်တောင်ပန်းကိုပြန်ဆက်ပေးလို့မရကျိုးစင်ဘော်ကအသက်ကိုပြန်ရှင်စေလို့မရဒီပွဲကဝေစားညစားဖို့လော်ဘီနဲ့အပေးယူညှိရမယ်ပွဲမဟုတ်ဒီပွဲကခွဲစားတွဲဝါဖို့ပွဲစားနဲ့တူတူတိတ်တိတ်ကြည်အေးရမယ်ပွဲမဟုတ်ဒီပွဲကအာနာပြန်ရဖို့ငိမ့်ချန်ရေးစပွဲဝိုင်းမှာစစ်ခွေးနဲ့ဆွေးနွေးရမယ်ပွဲမဟုတ်မဟုတ်မခံပြည်သူဆိုတာအတုံးလိုလာတဲ့အခါအစားထိုးခံဖို့စောင့်နေရတယ်ဂျိုကာမှမဟုတ်တာတရဏံကုန်မတင်ရသေးတဲ့ပ PDF ဝိညာဉ်တွေပေါ်ပြောနေတယ်။တွေးတွေးမှာဆွေးနွေးသူပြည်သူရန်သူတဲ့။ခေပြောင်းဖို့တနတ်နဲ့ကောင်းပစ်ခံရတဲ့ဆန္ဒပြပြည်သူဝိညာဉ်တွေပေါ်ပြောနေတယ်။တွေးတွေးမှာဆွေးနွေးသူပြည်သူရန်သူတဲ့။မကြားတရားဆောင်မနေနဲ့အကျဉ်းထောင်တကားပေါက်ကအခောက်ခောက်အခါခါအော်ပြောမယ်တွေးတွေးမှာဆွေးနွေးသူပြည်သူရန်သူတွေးတွေးမှာဆွေးနွေးသူပြည်သူရန်သူကျော်မင်းထွန်းနယူးယောက်
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးတိုက်ပွဲဖြစ်ပွားသည့်နေရာများအတွက်လုံခြုံရေးဆိုင်ရာအကြံပြုချက်များကိုနားဆင်ရမှာဖြစ်ပါတယ်ရှင
်။တိုက်ပွဲဖြစ်ပွားနေတဲ့နေရာတွေအတွက်လုံခြုံရေးဆိုင်ရာအကြံပြုချက်များပြစ်ခတ်နေခြင်းအတွင်းပိတ်မိနေခြင်းနဲ့ထိခိုက်ဒဏ်ရာရရှိခြင်းတွေကနေရှောင်ရှားနိုင်မှုစစ်ရေးသတင်းတွေကိုအမြဲမပြတ်နားထောင်ပါအင်တာနက်အသုံးမပြုနိုင်ပါက UNG Radio အစီအစဉ်မှစေရေးသတင်းတွေကိုရယူပါပြစ်ခတ်မှုဖြစ်ပွားတဲ့နေရာတွေနဲ့ပြစ်မှတ်ဖြစ်နိုင်တဲ့နေရာတွေကိုသတိပြုသွားလာပါစစ်တပ်စစ်ဆေးဂိတ်များစစ်ဘက်ဆိုင်ရာအဆောက်အအုံများရင်တန်းများနဲ့တပ်ဖွဲ့ဝင်တွေသွားလာလှုပ်ရှားတဲ့နေရာများဗန်းများနဲ့အခြားငွေကြေးနှစ်သက်ဆိုင်တဲ့နေရာများလက်နက်ကင်အဖွဲ့များအသုံးပြုသည့်ရုံးအဆောက်အအုံများစေကုတ်စကန်နေရာများကိုရှောင်ရှားသွားလာပါ။ထားရှိရမယ့်စိတ်နေသဘောထား။အနေရသတိရှိမှုကိုသုံးတစ်ခုပြစ်လာနိုင်တဲ့ဆိုတဲ့အသိစိတ်နဲ့အဝါရောင်အစစ်မှအမြဲထားရှိပါ။ပြစ်လာနိုင်မယ့်အနေရကိုသတိရှိပါ။ပြစ်ခဲ့ပါကတုံ့ပြန်ဆောင်ရွက်ရမယ့်နည်းလမ်းအမျိုးမျိုးကိုကြိုတင်စဉ်းစားပြင်ဆင်ပါ။နေရာဒေသနဲ့တိုက်ပွဲအခြေအနေပေါ်မူတည်၍တုတ်ပြန်နေများလဲမတူညီနိုင်ပါညလုံးထဲတွင်မြင်ရောင်၍ပြင်ဆင်လှုပ်ဆောင်ပါကြောက်ရွံ့ထိတ်လန့်မှုကြောင့်အယောင်ယောင်အမမဖြစ်နိုင်တာကိုကြိုတင်မျှော်တွေးထားပါလက်တွေ့လေ့ကျင့်ပါလက်တလုံးတိုက်ပွဲဖြစ်ပွားမှုတဲ့နေရာများလက်ရှိဖြစ်ပွားနေတဲ့နေရာတွေကိုသတိပြုရှောင်ရှားသွားလာပါမိမိနေထိုင်ရမယ့်ပတ်ဝန်းကျင်အနေအထားကိုအမြဲစမ်းစစ်ပါအနည်းဝင်းချက်မှာဖုံးအုပ်ကာကွယ်ထားတဲ့အရာဝတ္ထုတွေရှိနေပါကပောက်ကွဲနိုင်တဲ့ပစ္စည်းတစ်စုံတစ်ရာရှိနိုင်တာကိုသတိပြုပါမိသားစုအတွင်းလိုက်နာရမယ့်လုံခြုံရေးအစီအမံတွေနဲ့အရေးပေါ်ရွှေ့ပြောင်းရမယ့်နည်းလမ်းတွေကိုမိသားစုဝင်အားလုံးကိုအသိပေးဆောင်ရွက်ပါပြစ်ခတ်နေချိန်အတွင်းပိတ်မိနေပါကဆောင်ရွက်ရန်အချက်များတိုက်ပွဲအတွင်းပိတ်မိရင်လုံဆောင်ရမယ့်အပြုမှုများအတွက်စိတ်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာကြိုတင်ပြင်ဆင်လေ့ကျင့်ထားပါအစာအုံပြမမှာပြက်ခတ်တန်ကြားတာနဲ့တပြိုင်နဲ့မြေမြမော်တို့ဝစ်ချ၍အနည်းဆုံးအကာအကွယ်ကိုရောက်အောင်သွားပါ50စက္ကန့်အစီအစဉ်ကိုလှုပ်ဆောင်ပါဝစ်ချပါပြက်မဲ့သေးငယ်စရန်အတွက်ခန္ဓာကိုယ်ကိုကြုံနိုင်သမျှကြုံထားပါအနေရလာရကိုရှာဖွေပါအကာအကွယ်ကိုရှာဖွေပါအမြန်နေရာရွှေ့ပါအကာအကွယ်ကိုရောက်ရင်အထပ်ပါအတိုင်းထပ်မံလှုပ်ဆောင်ပါလက်နက်ကြီးနဲ့ပစ်ခတ်တာနဲ့လေကြောင်းတိုက်ခိုက်မှုကြုံရပါကအနည်းဆုံးအကာအကွယ်ရှာ၍အနိုင်ဆုံးနေရာတွေနေပါအကာအကွယ်မရှိပါကမြေနေတဲ့နေရာမှာဝတ်နေပါတုံကပေါက်ကွဲမှုကြောင့်နစီထိခိုက်နိုင်သဖြင့်ခေါင်းကိုလက်ဖွားနဲ့အုပ်နားကိုလက်ဖြတ်နဲ့ပိတ်တံတန်းကိုမြေတွင်ထောက်ပြီးရင်ဘတ်နဲ့မြေကြီးခွာထား၍မှောက်ထားပါပါးစပ်ကိုအနှဲငယ်ဟထားရပါမယ်လေကြောင်းတိုက်ခိုက်ခံရချိန်မှာကြောက်လန့်တကြထွက်ပြေးတာအပြင်ထွက်ဗီဒီယိုရိုက်ကူးတာမာကြောသောနေရံတွေကိုမှီနေတာမြေကြီးမှာခေါင်းကိုကတ်ထားတာတို့မပြုလို့ရပါမှန်တွေနဲ့တုံခါမှုကြောင့်ပောက်ကွဲနိုင်တဲ့အရာတွေအနီးမှာမနေရပါဘုံမှုကြမဟုတ်တဲ့နေရာတွေမှာလူအများစုဝေးတာထူးသဖြင့်အဆောက်အုံပြင်မမှာစွေးပုံအောင်းနာတွေကိုရှောင်ကျဉ်ရပါမယ်ပရုတ်ကျင်း၊ညောင်း၊ဘုံကိုကျင်း၊တဲအိတ်တွေ၊လှိုင်းကောင်းတဲ့ကြောက်တုံးတွေမြေကမူတွေကိုအကာအကွယ်ဖြင့်အသုံးပြုပါပောက်ကွဲတန့်ကိုနားထောင်ပြီးအပြက်အစီများလွင်ဆင်ပြီးတဲ့အထိဆောင်ပါ50စက္ကန့်အစီအစဉ်ကိုဆောင်ရွက်ပါဖောက်ပေါက်ကိုအမြဲရှာဖွေပါ
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တော်လိုင်းတေဂီတာတစ်ပုဒ်ကိုစီစဉ်ထားပါတယ်။ညသိန်းသန်းရေးသားထားတဲ့တရားတဲ့သူသားနိုင်ဂျီဟေးလို့အမည်ရတဲ့တော်လိုင်းတေဂီတာကိုဘာဂျီတီကတီဆိုထားတာဖြစ်ပါတယ်ရှင်။
နိုင်တဲ့သူတရားကြီးဆိုပြီးကြီးစံတွေနဲ့သမိုင်းတွေကြီးကိုကြည့်ကြနေလားဟောဒီចောင်းသားမျိုးဆက်ကုန်မမင်းတို့ရမယ်တရားတဲ့သူကနိုင်ခဲ့ဟဲ့
သူဒီရောက်တွေ့ဒီတွေ့ပြန်ဆွလို့လာနေအာယုံကိုဝေးရှိပြီที่ยามมาสั่นหยอดมีสวยอีดูรีโนทาลุอานาชินมีเป็ดเมเมติกูยอกมูบีเมอีโรเนวีนูทรียูเซติอลาวีเปดูวาวีกรูทรีจีเมสวาดดูมหาสี用機呀愛沒墜你呀做浪失的外的孤獨是你呢大黑是夢不夠也滿的呀
ရှင်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင် မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရမည်